ယူကရိန်းရဲ့ပင်လယ်နက်စိတ်ကမ်းမြို့အိုဒက်ဆာမြို့ကလောင်စာဆီကျက်ဆက်ရုံနဲ့လောက်ကန်တွေကိုတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်။ရုရှားစစ်သမားတွေနဲ့လေရင်တွေကလည်းဒေါက်ကြီးနဲ့တိုက်ခတ်ခဲ့တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်အီဂေါ်ကိုနာရှက်ကော့ကပြောပါတယ်။အဲဒီကလောင်စာဆီတွေကိုယူကရိန်းစစ်တပ်ကအသုံးပြုနေတယ်လို့လည်းသူကဆိုပါတယ်။တချို့ဒေါက်ကြီးတွေမြို့အပေါ်မကြရောက်မီမှာယူကရိန်းလေကြောင်းရကာကွယ်ရေးတပ်ကဖျက်ဆီးနိုင်ခဲ့တယ်လို့အိုဒက်ဆာမြို့ကောင်စီကပြောပါတယ်။ဒါပေမဲ့တချို့ကြောက်ရွံ့ခဲ့တဲ့ဒုတ်ကြီးတွေကြောင့်မြို့မှာပောက်ကွဲမိလောင်ခဲ့တယ်လို့လည်းကောင်စီရဲ့ထုတ်ပြန်ချက်ကဆိုထားပါတယ်။မြို့တော်ကီးမြို့ဝင်းကျင်ကမြို့တွေမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးခါဖစ်မြို့နဲ့ဝင်းကျင်မှာတော့ရုရှားအမြောက်တပ်တွေနဲ့တင်ကားတွေကအချက်20ကျော်ပစ်ခတ်ခဲ့တယ်လို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးအိုလင်းစင်ညက်ဟူဘော့ကတနင်္ဂနွေနေ့ကပြောပါတယ်။ဘလာခရီးယားမြို့မှာတော့ရုရှားတင်ကားကစစ်ရုံကိုပစ်ခတ်ခဲ့တဲ့အတွက်လူနာတွေကိုရွှေ့ပြောင်းနေရတယ်လို့သူကဆိုပါတယ်။